သမ္မတဂျိုးဘိုင်ဒန်ဟာနိုဗ ెంబ ာရွေးကောက်ပွဲမှာနိုင်ဂျီတိတ်မရှိဘူးလို့ဒီမိုကရက်တစ်ပါတီဝင်တွေလူသိရှင်ကြားပြောဆိုလာကြတယ်လို့မဲဆွဲပွဲအတွက်အဓိကရန်ပုံငွေထည့်သူတွေကပါမထည့်ချင်ပဲဖြစ်လာတာကြောင့်သူဝင်ပြီးမပြိုင်မဲနေဖို့နှိစက်လာပြီလို့သတင်းတွေမှာတွက်နေပါတယ်ဒါပေမဲ့တောက်ကြနေအထိတော့သမ္မတဘိုင်ဒန်ကဝင်မပြိုင်ဘူးလို့မပြောသေးပါဘူးဘိုင်ဒန်ရွေးကောက်ပွဲမဲဆွဲပွဲဆိုင်ရာတာဝန်ခံ then Kennedy ကတော့သူဟာပြိုင်ပွဲဝင်နေစေဖြစ်တယ်လို့နိုင်ဖို့စ조사နေကြောင်းနဲ့ဝင်ပြီးရှင်ပြိုင်မဲ့အမိရှင်းမှာပါနေစေဖြစ်ပြီးတခြားလူဟိုအမိရှင်းတင်သွင်းမှုအစီအစဉ်လည်းမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူဟာသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်လို့နိုင်မဲ့တဦးရင်းသောပုဂ္ဂိုလ်ဖြစ်တဲ့အတွက်အချင်းချင်းတိုက်ခိုက်မနေကြဖို့လည်းတတိပေးလိုက်ပါတယ်။တကယ်လို့သမ္မတဘိုင်ဒန်ကဝင်မပြိုင်မဲ့နေမယ်ဆိုရင်လည်းသူစားဘသူကိုဘယ်လိုဝင်ပြိုင်ခိုင်းမယ်ဆိုတာကိုအရင်ဆုံးစဉ်းစားကြရမှာဖြစ်ပါတယ်။တစ်ချက်ကသမ္မတဘိုင်ဒန်အတွက်သူ့ကိုစားဘသူကိုဝင်ပြိုင်ခိုင်းမယ်ဆိုတာပါ။ဒါအပြင်ဒီဝင်ပြိုင်ခိုင်းမယ်သူကိုလာမဲ့လာတဲ့ရှီကာဂိုမှာပြုလုပ်မဲ့ Democratic Party ရဲ့နိုင်ငံလုံးဆိုင်ရာအစည်းအဝေး DNC မှာဘိုင်ဒန်ကိုမဲပေးမယ်လို့သတိပြုထားသူတွေကသူတို့ပေးမယ်မဲကိုထက်မထက်ဆိုတာပဲဖြစ်ပါတယ်။